နယူးဇီလန်နိုင်ငံခရစ်စ်ချာ့ချ်မြို့ကမွတ်စလင်ပလီနှစ်ခုမှလူ၄၉ယောက်သေဆုံးခဲ့တဲ့အစုလိုက်ပြုံးလိုက်ပစ်ခတ်မှုမှာအထူးကတရားခံဖြစ်သူကိုဒီနေ့ပဲရုံးထုတ်ပါတယ်။လူပြုံမျိုးသားရေးဝါဒီဖြစ်သူကိုယ်သူကြီးညာထားတဲ့အသက်၂၈နှစ်အရွယ်ဩစတြေးလျနိုင်ငံသားဘရန်တန်တာရန်ကိုလက်နက်ကင်ဆောင်နှစ်ယောက်ကခြံရံပြီးရုံးထုတ်ခဲ့တဲ့ခရစ်စ်ချာ့ချ်တရားခွင်မှာတော့တရားသူကြီးကလူသတ်မှုဆွဲချက်ကိုဖတ်ပြခဲ့ပါတယ်။တယ်လို့အမှုတမှုနဲ့သာဆွဲချက်တင်ထားပေမဲ့တခြားအမှုတွေနဲ့လည်းဆွဲချက်တင်ကောင်းတင်နိုင်တဲ့အကြောင်းလဲတနည်းရှိသူကိုတရားခွင်ကနေပြန်ခေါ်သွားပြီးနောက်မှာပဲတရားစီရင်ကပြောဆိုလိုက်တာပါပူပေါင်းချန်စီသူတွေအဖြစ်မတင်ကားလို့နှစ်ယောက်ကိုလည်းဖမ်းဆီးထားပြီးပတ်သက်မှုရှိမရှိနဲ့ပတ်သက်မှုအတိုင်းအတာတွေကိုသိနိုင်မှုရဲတွေကစုံစမ်းစစ်ဆေးနေပါတယ်ဝန်ကြီးချုပ်ဂျက်ဆင်နဲ့အာရန်ကတော့နောက်ထပ်တက်ခိုက်မှုတွေကျူးလွန်မှုရှိနေချိန်မှာပဲတနသမားကိုအချိန်မီဖမ်းဆီးမိခဲ့တာဖြစ်တဲ့အကြောင်းဒီနေ့မနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ။ကြီးမားတဲ့အချမ်းဖက်တက်ခိုက်မှုကြီးဖြစ်နေတဲ့ဝန်ကြီးချုပ်ကပြောဆိုလိုက်ပြီးတနက်ကင်ဆောင်ခွင့်ဥပဒေကိုပြင်ဆင်မယ်လို့လည်းပြောပါတယ်။တနသမားမှာစီမီအော်တိုမက်တစ်တနက်နဲ့လည်းပါဝင်တနက်၅လည်းရှိနေပြီးအားလုံးကိုတရားဝင်ဝယ်ယူထားတာဖြစ်တဲ့အကြောင်းလည်းဝန်ကြီးချုပ်ကပြောပါတယ်။တနသမားနဲ့ပူပေါင်းချန်စီသူဖြစ်မတင်ကားသူတွေအားလုံးဟာနယူးဇီလန်နဲ့ဩစတြေးလျနိုင်ငံတွေကအချမ်းဖက်ဝါဒီတွေဖြစ်စောင့်ကြည့်ခန့်စင်းမှာဆက်သွင်းစင်းသွင်းခံထားသူတွေမဟုတ်ကြောင်းလဲပြောဆိုခဲ့တာပါ။ဩစတြေးလျဝန်ကြီးချုပ်စကော့တ်မော်ရီဆန်ကတော့တနင်္လာရှိသူသနသမားဟာလက်ရဆုံးအကြံဖက်ဝါဒီဖြစ်ရင်းညွှန်းပြောဆိုခဲ့ပါတယ်။မနေ့ကလူပေါင်းရာနဲ့ချီဝှက်ပြို့ဗလီတွေမှာရောက်နေတော့ဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုကိုတော့သနသမားက Facebook လူမှုကွန်ရက်မှာတိုက်ရိုက်ပြသခဲ့တာပါ။မော်ဆင်တွေကိုရှုတ်ချထားပြီးရွှေပြောင်းချီချသူတွေကိုကျူးကျော်သူဖြစ်ဖော်ပြထားတဲ့စာမျက်နှာ84မျက်နှာပါဝင်တဲ့လူပြည်မျိုးသားရေးဝါဒကြီးညာချက်ကိုလည်း Facebook မှာပဲဖော်ပြခဲ့ပါတယ်။